မျိုးသားရေးဝါဒီမဘာသာအဖွဲ့ရဲ့တောင်းဆိုချက်ကိုတုံ့ပြန်စရာအကြောင်းမရှိဘူးလို့အာနာယ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာမဘာသာမလို့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ကိုဇူလိုင်လ14ရက်နေ့နောက်ဆုံးထားပြီးတော့ဖြေရှင်းပေးဖို့မဘာသာအဖွဲ့ကတောင်းဆိုထားတာပါဒီလို NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားချက်အပေါ်မှာတော့သူတို့အနေနဲ့အတူမယူနိုင်သေးကြောင်းဥဆောင်ဖွဲ့ဝင်တအူးကလည်း VOA ကိုပြောပါရယ်မနေ့ကနေပြည်တော်ကိုရောက်ရှိလာတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့ NLD ထိပ်တန်းခေါင်းဆောင်တအူးလည်းဖြစ်ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးဝင်းထိန်ကမဘာသာရဲ့တောင်းဆိုချက်နဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါရယ
်ကိုရော့ကိုဖြိုးမင်းသိန်းပြောလိုက်ပါတယ်ကြီးတော်မှုနဲ့ငယ်တော်မှုပါရအောင်ကောင်းတဲ့ထဲပဲလေလို့ကိုရော့က28ဒီအဲ့လိုဝေဖန်ခံကနေကုခံရစစ်သွားရဲ့ဖြစ်နေမှုခံရတဲ့ခန္ဓာစဉ်အခုကပန်းနဲ့ပေါက်ပြီးလို့ယူစားတယ်လို့ဒါမှပြန်လုံးမှာပေါ့ဘာမှလည်းပြောမှာမဟုတ်ဘာလို့ဆိုတော့မူရဖွဲ့စည်းပုံရှိတာဥရိယကောသူတို့ NLD ရဲ့ဖွဲ့စည်းပုံမူရတယ်ကွာဘာသာရေးနဲ့နိုင်ငံရေးလုံးဝခွဲခြားထားတယ်ဘာသာရေးကိုနိုင်ငံရေးကျုပ်တဲ့သုံးချာနိုင်ငံရေးနဲ့ဘာသာရေးမရောဘူးအဲ့တော့သူတို့ပြောရင်ပြောကိုတို့ဘာမှမလုပ်
အခုလိုဥဝင်းထိန်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့အတီးမယူနိုင်သေးကြောင်းမဘာသာဗဟိုဥဆောင်ဖွဲ့ဝင်တအုပ်ဖြစ်တဲ့ဦးမောင်မောင်ကဗီဒီယိုကိုပြောပါတယ
်ကျွန်တော်လည်းအဲ့ဒီဖိုင်လေးကြည့်လိုက်ရပါတယ်ဗီဒီယိုဖိုင်ဆက်မှသူ့တုံ့ပြန်မိတာကဥဝင်းထိန်ကအဲ့ဒီစကားကိုသူတို့ EC ကော်မတီရဲ့တုံ့ပြန်ချက်အရပြောတာလားဒီပြောဆိုတဲ့ဘောလည်းလို့ဆိုတဲ့ပြောတာလားဆိုတာတော့မသိဘူးပေါ့လေသူကရုံးစာနဲ့ဒီကြားထွက်လာတာမျိုးမဟုတ်တဲ့အတီးမေးပုံတိုင်းပုံပြောမှုပြောပုံကလည်းတော်ပြီးပေါ့ရှော့ပေါ့ဗနဲလာစီမင်းဝင်ဆိုတာလည်းဗနဲဟောက်တယောက်မေးတာကိုသူကအဲ့ဒီလည်းလို့ပြောချင်တယ်ဆိုတာ။အနေဒီအဖွဲ့ရဲ့သဘောထားလားဒီတယောက်ထဲရဲ့သဘောထားဆိုတာကိုတော့ဆောင်ကြည့်ရမယ်ပေါ့လေ။အခုတခါကိုကျွန်တော်တို့အပြင်းကြီးပြောအောင်
။မဘာသာအဖွဲ့ဝင်တန်ဃာတပါးချင်းစီကအစ္စလမ်ဘာသာနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဘာသာရေးမုန်းတီးမှုတွေဖြစ်ပေါ်အောင်ဟောပြောမှုတွေရှိခဲ့တာဥဖူရတူကနေကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပုဂ္ဂိုလ်ရေးအရာစော်ကားတိုက်ခိုက်ပြောဆိုတာတွေကိုတရားဥပဒေအရအရေးယူကြိုက်တွေ့ဖြေရှင်းခဲ့ခြင်းရှိတာကြောင့်ဒီပမှာဗုဒ္ဓသာသနာပြုနေတဲ့မြန်မာယဟန်တော်တွေကိုနိုင်ငံတကာအတိုင်းဝိုင်းကပါအထင်မြင်လွဲမှားမှုတွေရှိခဲ့တယ်လို့ NLD တွေပါရှိလာကြောင်းနိုင်ငံတကာမှာသတင်းသုံးနေထိုင်နေတဲ့တန်ဃာတချို့ကမိတ်ကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မဘာသာဗဟိုရဲ့သဘောထားဘယ်လိုရှိပါသလဲလို့ဥမ္မောင်မောင်ကိုမေးကြည့်တော့
မဘာသာအနေနဲ့အဲ့ဒီပုံမှာတော့ဘာမှမပြောခဲ့ဘူး။ဘာဖြစ်လို့လဲဆိုတော့ဥမ္မောင်သူရဲ့ဦးချင်းဆန်စားချက်နဲ့ပြောတဲ့ကိစ္စကိုဒါတော့ဥမ္မောင်သူကမဘာသာဗဟိုမှာသူကဒီဥဆောင်အဖွဲ့ဝင်တယောက်ဖြစ်တဲ့ဆိုပေမဲ့ဥဆောင်အဖွဲ့ဝင်ကအများကြီးရှိတယ်လေ။ဒါသူကတော့မန္တလေးပေါ့လေအထက်မှမှဒီအတွက်တော့သူတို့ကတာဝန်ခံထားတယ်။ပြီးတော့မဘာသာတစ်ခုလုံးကိုတော့ဒီလိုကိုစားပြီးပြောတယ်ဆိုတာတဲ့သူကရန်ကြီးလီဟာမြန်မာနိုင်ငံမှာအကြီးကျယ်ပြည်ထောင်နေတဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ကကုမင်လာတဲ့ဘင်္ဂလီတွေဘက်ကရပ်တည်ပြီးတော့သူတို့ကိုရိုဟင်ဂျာဆိုတဲ့ဒီမြန်မာနိုင်ငံကလုံးဝလက်မခံတဲ့နာမည်ကိုဆက်ကချက်ကပြောနေတယ်။နောက်ပြီးတော့ကုလသမဂ္ဂကအစည်းအဝေးကတည်ထွင်တဲ့အခါမှာလည်းဒီကပြပြမှန်နေနဲ့လွှဲချော်ပြီးတော့သူရဲ့စာအကြံစီရှိရှိရွေချက်ရှိရှိအောင်ရထားတဲ့စီရင်ခံစာကြီးနဲ့မြန်မာနိုင်ငံကိုတိုက်ခိုက်တယ်ဆိုတော့မြန်မာနိုင်ငံတနိုင်ငံလုံးကမကပါဘူးပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်အချုပ်အခြာအာဏာကိုပါတိုက်ခိုက်တဲ့အတွက်ကြောင့်ဒီစကားလုံးကိုသုံးလိုက်တယ်လို့ဒါသူတို့ရဲ့ကုလသမဂ္ဂတွေရဲ့တုံ့ပြန်ချက်ပေါ့လေကျွန်တော်တို့သဘောထားကတော့ဒါပုဂ္ဂိုလ်ရေးသဘောထားဖြစ်ပါတယ်
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောကြားချက်ကိုတက်မှတ်ထားတဲ့ရက်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးထင်ကျော်တို့ကတာဝန်ယူဖြေရှင်းတာတောင်းမန်တာမျိုးမလုပ်ဘူးဆိုရင်ဆန္ဒပြဖို့ရှိတယ်လို့လက်မှတ်ကောက်ခံတဲ့လှုပ်ရှားမှုတွေလှုပ်သွားဖို့ရှိတယ်လို့မဘာသာအဖွဲ့ကပြောဆိုထားပါတယ်ရှင်